of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်ဒီကနေ့ကြာရောက်တဲ့မြန်မာတက္ကသိုလ်1385ခုနှစ်မြန်မာနှစ်စံတရနေ့နှစ်တစ်ကူကာလအခါသမယမှာမြန်မာနိုင်ငံတစ်ဝက်လုံးအေးချမ်းကြပါစေလို့ VOA ကဆုမွန်ကောင်းတောင်းပေးပါရရှင် VOA American အသံရဲ့2023ခုနှစ်ဧပြီလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျွန်မစုမွန်ပါ
။မင်္ဂလာနှစ်ဆန်းညချမ်းပါခင်ဗျာ။ကျွန်တော်ကကင်မောင်စိုးမင်းပါ။ဒီကနေ့ညပြောပြမယ့်နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့စစ်ကောင်စီကနေအကျဉ်းသားတွေကိုလွှတ်ပေးရမှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်ပါတယ်။မြန်မာစစ်ကောင်စီကိုဖိအားပေးဆွေးနွေးဖို့ကုလအထူးကိုယ်စားလှယ်ဂျပန်ခေါင်းဆောင်တွေနဲ့သွားရောက်ဆွေးနွေးမှာဖြစ်ပါတယ် UWSA ဝါတက်ဖွဲ့သူတို့ထိန်းချုပ်ထားတဲ့နယ်မြေအတွင်းတန်ဖြူထုတ်လုပ်တာရပ်ဆိုင်းတော့မယ်လို့ပြောဆိုလိုက်တဲ့အတွက်ကမ္ဘာတန်ဖြူဈေးကွက်လှုပ်ခတ်သွားပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆုမုံရေ
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ကြာရောက်တဲ့မြန်မာနှစ်စံတရနေ့ဧပြီလ18ရက်နေ့မှာတော့နိုင်ငံတစ်ဝန်းလုံးမှာရှိတဲ့အကျဉ်းတောင်တီးတီးကအကျဉ်းသူအကျဉ်းသား3000ကျော်ကိုစစ်ကောင်စီကလူငင်းချမ်းသာဝင်ပေးပြီးတော့လွှတ်ပေးလိုက်ပေမဲ့နိုင်ငံရေးအကျဉ်းသားပါဝင်မှုအခြေအနေကဘယ်လိုရှိပါသလဲ။ဒါန
ဲ့နိုင်ငံချင်းပြောင်းမှာမပါဘူးငါငါကပြောင်းမှာမပါဘူးအခုလွတ်တာရှားပြည့်အခုအကျဉ်းသားတွေလည်းလွတ
်တာအင်းစိန်ထောက်မှာရှိတဲ့ဒီအကျဉ်းသား200ကျော်လွတ်တဲ့အထဲမှာနိုင်ငံရေးအကျဉ်းသားပါဝင်မှုမရှိတဲ့အခြေအနေကိုပြောပြပေးခဲ့တာပါရှင်။ဒီသတင်းပြည့်စုံတဲ့အတူချင်းပြည်နယ်မင်းတပ်မြို့ပန်ပါရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတနင်္လာနေ့တိုင်းကော့တောင်းဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းဘက်ကိုထွက်ပြေးနေရတဲ့အခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးပါမယ်ရှင
်။ဒီကနေ့မြန်မာနှစ်စန်းတရနေ့မှာမြန်မာတနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကအကျဉ်းသား3000ကျော်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။အကျဉ်းထောင်အချုပ်ထောင်နဲ့အကျဉ်းစခန်းအသီးသီးမှာရှိကြတဲ့ပြစ်ဒဏ်ကျအကျဉ်းသား3015ဦးကိုပြစ်ဒဏ်လွန်ငင်းခွင့်ပေးပြီးနိုင်ငံသားအကျဉ်းသား68ဦးကိုလည်းပြည်နှင်ဒဏ်ပေးမယ်လို့ထုတ်ပြန်ခဲ့ပါတယ်။လွန်ငင်းခွင့်ပြုထားတဲ့အကျဉ်းသားတွေကိုနောက်တစ်ကြိမ်ပြစ်မှုကျူးလွန်ခဲ့ရင်၎င်းပြစ်ဒဏ်အပြင်အခုကြားခံရန်ကြံရှိနေတဲ့ပြစ်ဒဏ်ကိုပါဆက်လက်ကြားခံရမယ်ဆိုတဲ့ခံဝင်ကိရိနဲ့လွတ်ပေးခဲ့တာပါခံဝင်နဲ့လွတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးပုံမှန်တွေနဲ့ကြားခံရတဲ့အကျဉ်းသားတချို့အ ਨੇ အကျဉ်းပါဝင်နေဆိုတဲ့သတင်းတွေကနဦးကထွက်ပေါ်ခဲ့ပြီးမဲ့အတိအကျအရေးအတွက်ကိုတော့မသိရသေးပါဘူးအင်းစိန်တောင်ကလွမြောက်လာသူ200ကျော်ထဲမှာတော့နိုင်ငံရေးအကျဉ်းသားမပါသလောက်ပဲလို့အကျဉ်းတောင်နဲ့နှိစက်သူတဦးက VOA ကိုပြောပါတယ်ဒီကနေ့ပြန်လွတ်ပေးတဲ့အထက်ရန်ကုန်အင်းစိန်အကျဉ်းထောင်ဘက်က241ဦးအပါအဝင်ရန်ကုန်တိုင်းအတွင်းမှာရှိတဲ့အကျဉ်းထောင်ခုနှစ်ခုကစုစုပေါင်း463ဦးပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေး AAPP ရဲ့စည်းရုံးတွေအရစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့အကျဉ်းသား2000ကျော်ရှိပြီးအဲ့ဒီအထက်က3800ကျော်ကိုပြန်လွတ်ပေးခဲ့ပါတယ်။လက်ရှိဖမ်းဆီးထားတဲ့အကျဉ်းသား18000ကျော်ကြန့်ရှိနေစေဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲ့ကူညီဖြည့်ရှင်ပေးနိုင်ရင်းနဲ့စစ်ကောင်စီအားနည်းသွားအောင်ဖိအားတိုးပေးဖို့ဂျပန်ဆိုရခေါင်းဆောင်နေနဲ့ဆွေးနွေးဖို့လာမယ့်ဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်မယ့်အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကပိုပြီးတော့မှဆုတ်ယုတ်ကျဆင်းနေတဲ့အတွက်နှဆိုင်လာနေတဲ့လူခွေးဆိုင်ရာအကြက်တဲ့ကိစ္စတွေကိုဂျပန်ခေါင်းဆောင်နေနဲ့ဆွေးနွေးဖို့မဖြစ်မနေလိုနေပြီလို့လည်း Tom Andrews ကပြောပါတယ်။အရက်သားတွေပေါ်မှာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပိုတိုးလာနေတယ်လို့နိုင်ငံရေးကျင်းသားရေးအတွက်ကပုံများလာပြီးတော့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေတွေကလည်းပိုပြီးတော့ဆိုးဝါးလာနေတယ်လို့ကြေညာချက်မှာထုတ်ပြန်ပါရှိပါတယ်ဂျပန်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်ရေးမှာဒေတာရင်းရဲ့ဥဆောင်မှုကိုရယူထားတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံဖြစ်ပါတယ်လို့လည်း Tom Andrews ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းသကိုင်းတိုင်းကမ့်ဘလူးမြို့နယ်ဗစီကြီးကျေးရွာအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကိုဥပမာပေးပြီးတော့မြန်မာစစ်တပ်ဟာအရက်သားနဲ့လက်နက်ကင်မခွဲခြားဘဲအားလုံးကိုတိမ့်ကျုံပြီးတော့တိုက်ခိုက်နေပါတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံကဝါဒေသမှာတံဖြူထုတ်လုပ်မှုဆိုင်းငံ့မဲ့သတင်းကြောင့်ကမ္ဘာဈေးကွက်မှာရိုက်ခတ်နေပါတယ်။တနင်္လာနေ့ကလန်ဒန်ဈေးကွက်မှာတံဖြူဈေးဟာဖေဖော်ဝါရီလနောက်ပိုင်းကစလို့အမြင့်ဆုံးအဖြစ် 6.2 ဂိုင်နှုန်းကျော်တက်ခဲ့ပြီးတန်တန်းကိုဒေါ်လာ 28,000 ကျော်အထိဈေးပေါက်ခဲ့ပါတယ်။ကမ္ဘာမှာတံဖြူထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာအပါအဝင်ဖြစ်တဲ့မြန်မာနိုင်ငံကဝါဒေသမှာတံဖြူထုတ်လုပ်မှုတွေကိုဩဂုတ်လကစပြီးဆိုင်းငံ့မဲ့အကြောင်းဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA တာဝန်ရှိသူတို့ကကိုးကားပြီးရိုက်တာသတင်းကဖော်ပြထားတာပါဒါပေမဲ့လည်းတံဖြူထုတ်လုပ်မှုဆိုင်းငံ့ဖို့ UWSA ရဲ့ကြေညာချက်နဲ့ပတ်သက်လို့လက်တွေ့ဘယ်လိုအကောင့်ထဲဖော်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုအရင်ကလည်းအလားတူသတင်းတွေထွက်ခဲ့ဘူးတယ်လို့လည်းတရုတ်လုပ်ငန်းရှင်တွေကပြောပါတယ်အမေရိကန်ဘူမိဗေဒလေးလာရေးဌာနရဲ့အချက်အလက်တွေကကဘာမှာတံဖြူတတ်ထုတိုက်တတိယအများဆုံးမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအဓိကတင်ပို့တာဖြစ်ပါတယ်တရုတ်နိုင်ငံအကောက်ခွန်ဌာနရဲ့အချက်လက်တွေအရပြီးခဲ့တဲ့2022ခုနှစ်မှာတန်ဖြူတတ်ထူရိုင်းတင်ပို့မှုရဲ့89ရာခိုင်နှုန်းကိုမြန်မာနိုင်ငံကတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ရေနံနဲ့သဘာဝဓာတ်ငွေတူးဖော်ရေးမှာပါဝင်လုပ်ကင်ခဲ့တဲ့ဂျပန်စွမ်းရင်ကုမ္ပဏီ Ineos ကနေပြီးတော့ရဲတဂွန်သဘာဝဓာတ်ငွေစီမံကိန်းမှာပါဝင်တဲ့လုပ်ငန်းအလုံးရပ်ဆိုင်မှုလိုအပ်တာတွေကိုအပြီးသက်ဆောင်ရွက်ပြီးစီးသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကပဲသူနဲ့ဖက်ဆက်လုပ်ကင်တဲ့မလေးရှားမျိုးသားပိုင် Petronas Grigoli နဲ့တခြားလက်တွဲဘက်ကုမ္ပဏီတွေကို Ineos ကုမ္ပဏီကအကြောင်းကြားခဲ့တာဖြစ်ပါတယ်။ဒီစွမ်းရင်တူးဖော်ရေးလုပ်ငန်းတွေဟာမြန်မာစစ်ကောင်စီကိုငွေကြေးထောက်ပံ့နေတယ်လို့ဝေဖန်ခံရတဲ့အကြောင်းဂျပန်နိုင်ငံထုတ်နေကတဲ့ရင်ကလည်းပြီးခဲ့တဲ့မတ်လတုန်းကရေးသားဖော်ပြခဲ့ပါတယ်စစ်တပ်ဟာအာဏာသိမ်းပြီးတော့နှစ်နှစ်ပြည့်ပြီးကစားအချိန်မှာပဲမြန်မာနိုင်ငံကနေထုတ်လုပ်မှုတွေရပ်ဆိုင်မှုဂျပန်ကုမ္ပဏီရဲ့ကြေညာချက်ထွက်ခဲ့တဲ့အကြောင်းကိုလည်း Amsterdam စွမ်းရင်သတင်းမှာရေးသားဖော်ပြပါရှိပါတယ် Ineos ရဲ့လက်ခွဲကုမ္ပဏီဖြစ်တဲ့မြမရေနံတူးဖော်ရေးနီပွန်ကုမ္ပဏီ JHM ဟာရဲတော်မှတူးဖော်နေတဲ့မလေးရှားကုမ္ပဏီနဲ့19ရာခိုင်နှုန်းဖက်ဆက်ပါဝင်ပြီးတော့ဂျပန်နဲ့ဒီတဘာဝတန်းငွေတူးဖော်ရေးကုမ္ပဏီရဲ့အစုရှယ်ယာ40ရာခိုင်နှုန်းပိုင်ဆိုင်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲထိုင်းနိုင်ငံပိုင်တဲ့ PTTEP ရေနံမလေးရှားက Petronas စွမ်းအင်ကုမ္ပဏီနဲ့ဂျပန် Mitsubishi ကုမ္ပဏီတွေကလည်းရဲတခုရေနံတူးဖော်ရေးကနေလုပ်ငန်းတွေရုပ်သိမ်းတော့မယ့်အကြောင်းအလားတူကြေညာခဲ့ပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ဆူဒန်စစ်တပ်နဲ့အင်အားကြီးတဲ့ပြည်သူစစ်တို့ကြားတိုက်ပွဲကြောင့်အရပ်သားတွေသေဆုံးမှုဟာအနည်းဆုံး69ဦးနဲ့ဒဏ်ရာရရှိမှုဟာ365ဦးရှိတဲ့အကြောင်းဆေးဘက်ဆိုင်ရာအဖွဲ့တစ်ဖွဲ့ကဒီကနေ့အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်။တခြားသတင်းတွေမှာတော့လူ600လောက်အထိဒဏ်ရာရရှိကြတယ်လို့ဆိုပါတယ်။ဆူဒန်အာဏာရခေါင်းဆောင်လည်းဖြစ်အသွင်ကူးပြောင်းရေးကောင်စီ SDGS ရဲ့အကြီးအကဲလည်းဖြစ်တဲ့ဖိုဂျိုအဗ်ဒယ်ဖတာအယ်ဘာဟန်ရဲ့စစ်တပ်နဲ့အဲ့ဒီကောင်စီရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဖိုဂျိုမိုဟာမက်ဟမ်ဒန်ရဲ့ဟမ်ဒန်ကိုသစ္စာခံတဲ့ ISF ကပြည်သူစစ်တို့အကြားပြီးခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂကနေမနေ့တနင်္ဂနွေနေ့က3နာရီကြာအပြစ်အခိုက်ကြေညာခဲ့ပေမဲ့အဆက်မပြတ်တနက်ပစ်ခတ်မှုတွေပြင်းထန်တဲ့ပေါက်ကွဲမှုတွေအပြင်ပြည်သူစစ်တပ်ဖွဲ့ ISF ရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်မှုတွေကိုလည်းကြားနေရတယ်လို့ဒေသခံတွေကမီဒီယာတွေကိုပြောပါတယ်။ဒါအပြင်ခါတွန်မြို့လည်းရှိသမရနန်းတော်နဲ့စစ်ဌာနချုပ်တဝိုက်မှာလည်းမနေ့တနင်္ဂနွေနေ့အစောပိုင်းကတနက်ပစ်ခတ်မှုတွေကြားရပြီးနှစ်ဖက်စလုံးကမဟာဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ကချိန်းချောက်မှုတွေတိုးလာနေတာမြောက်ကိုရီးယားရဲ့တာဝေးပစ်မဇိုင်းတုံးဆန်းတက်မှုလုပ်နေတာတွေကိုပြက်ပြက်သားသားရက်တီဖို့နဲ့ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုအကူအညီတွေတိုးမြင့်ဖို့ကမ္ဘာစည်းဝါးရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေကထိတ်တန့်တန်တမန်တွေကတိပြုလိုက်ကြပါတယ် G7 နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့ယူကရိန်းအရေးကအဓိကလွှမ်းမိုးနေမယ့်အလားအလာလည်းရှိနေတာပါဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာရီရှိကယူကရိန်းအရေးနဲ့ပတ်သက်လို့
International community is now at the history starting point
သူပြောသွားတာကတော့နိုင်ငံကအတိုင်းဝိုင်းအတွက်သမိုင်းဝင်အလှည့်ပြောင်းတစ်ခုကိုရောက်ရှိနေပြီလက်ရှိအခြေအနေကိုတစ်ဖက်သက်အင်အားသုံးပြောင်းလဲတာမျိုးဒါမှမဟုတ်ရင်လည်းယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့နျူကလ িয়ার လက်နက်သုံးမှုချင်းချောက်မှုတွေကိုအခိုင်အမာဆန့်ကျင်ရမှာဖြစ်တယ်ဆိုပြီးဂျပန်နိုင်ငံသားရေးဝန်ကြီးကပြောခဲ့တာဖြစ်ပါတယ်ရှင်
ซีเรียမြောက်ပိုင်းမှာတနင်္လာနေ့ကရဟတ်ရင်နဲ့ဝင်ရောက်စီးနင်းတိုက်ခိုက်မှုအတွင်း IS စစ်သွေးကြွားထိတ်တန်းခေါင်းဆောင်တဦးသေဆုံးပွေရှိတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။တောင်အာဖရိကနဲ့အာရှဆိုင်ရာအမေရိကန်စစ်ဌာနချုပ် Central Command ရဲ့ထုတ်ပြန်ချက်မှာသေဆုံးသူ IS ထိတ်တန်းခေါင်းဆောင်ဘသူဘဝဆိုတာနဲ့ဘယ်နေရာမှာစီးနင်းတိုက်ခိုက်တယ်ဆိုတာကိုတော့တိတိကျကျဖော်ပြမထားပေမဲ့နောက်ထပ်စစ်သွေးကြွားနှစ်ဦးလည်းသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမိုဘိုင်းမြို့ရဲ့စင်ချေကုန်းအပြင်ဘက်မှာတော့အစိုးရကနေကျင်းပတဲ့စုချီးမြင့်ပွဲအခမ်းအနားတစ်ခုတက်ရောက်ခဲ့ကြပြီးတဲ့နောက်မှာအပူဒဏ်ပြင်းထန်လွန်းတဲ့အတွက်အနည်းဆုံးလူ၁၁ယောက်သေဆုံးခဲ့ပြီးတော့လူ50လောက်ဆေးရုံတင်ပြီးကုသပေးနေရပါတယ်။သေဆုံးတဲ့သူတွေထဲမှာအမျိုးသမီး၈ဦးပါဝင်တယ်လို့ Times of India သတင်း website ကဖော်ပြပါတယ်။လူမှုရေးတက်ကြွဆောင်ရွက်သူတဦးကိုစုချီးမြင့်တဲ့အဲ့ဒီအခမ်းအနားကျင်းပနေတဲ့အချိန်မှာအဲ့ဒီတနင်္ဂနွေနေ့ကအပူချိန်က38 degree Celsius Fahrenheit နဲ့ဆိုရင်100 degree Fahrenheit လောက်ထိရှိနေတာပါ။ပူပြင်းတဲ့ရာသီဥတုကြောင့်အခမ်းအနားကိုတက်ရောက်လာတဲ့သူတွေဟာရေဓာတ်တွေခန့်ခြောက်ပြီးတော့ရင်ဘတ်အောင်လာတာသွေးတွင်းသကြားဓာတ်မြင့်တက်လာတဲ့လက္ခဏာတွေအပြင်တခြားအပူရှက်တဲ့လက္ခဏာတွေခံစားခဲ့ရတယ်လို့တာဝန်ရှိဆရာဝန်တဦးက Times of India သတင်းကိုပြောပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်နိုင်ငံသား68ဦးအပါအဝင်ပြစ်ဒဏ်ကြခံထားရသူစုစုပေါင်း3015ဦးကိုလွှတ်ပေးမယ်လို့အစိုးရပိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတဝန်းကအကျဉ်းထောင်အသီးသီးကနေအကျဉ်းသူအကျဉ်းသားတွေကိုပြန်ပြီးတော့လွှတ်ပေးနေတာဖြစ်ပါတယ်။အခုပြန်လွှတ်ပေးလိုက်တဲ့သူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားကအနှဲငယ်ပဲပါဝင်တယ်လို့နှိစက်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
တနင်္ဂနွေလုံးမှာရှိတဲ့အကျဉ်းထောင်အကျဉ်းစခန်းတွေကနေအကျဉ်းသူအကျဉ်းသား3015ဦးကိုပြစ်ဒဏ်လွန်ကျင်းချမ်းသာခွင့်နဲ့ဧပြီလ18ရက်ဒီကနေ့မှာကြာရောက်တဲ့မြန်မာနှစ်ဆန်းတည့်ညမှာပြန်လွတ်ပေးမယ်လို့စစ်ကောင်စီကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။အခုပြန်လွတ်ပေးလိုက်တဲ့သူတွေအနေနဲ့နောက်တစ်ကြိမ်ပြစ်မှုထပ်မံကျွလွန်ပါက၎င်းပြစ်ဒဏ်အပြင်ယခုကြာခံရန်ကြံရှိနေသောပြစ်ဒဏ်များကိုပါဆက်လက်ကြာခံပါမည်ဆိုတဲ့ခံဝန်ကတိပုံမှန်401အရာလွတ်ပေးတာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီကနေ့လွတ်ပေးတဲ့အထဲရန်ကုန်အင်းစင်အကျဉ်းထောင်ဘက်က241ဦးအပါအဝင်ရန်ကုန်တိုင်းအတွင်းမှာရှိတဲ့အကျဉ်းထောင်9ခုကစုစုပေါင်း463ဦးပါဝင်တယ်လို့သိရပါတယ်အင်းစင်ထောင်ကနေအကျဉ်းသားအယောက်200ကျော်ကိုလွတ်ပေးလိုက်ပြီးမဲ့နိုင်ငံရေးအကျဉ်းသားမပါခဲ့ဘူးလို့အကျဉ်းထောင်နဲ့နှိစက်သူတဦးက VOA ကိုပြောပါတယ်
200ကျော်လွတ်တယ်ပြောတယ်ဒါနဲ့နိုင်ငံပြောင်းမှမပါဘူးဟာငါကပြောင်းမှမပါဘူးအခုကဇာတိအဖွဲ့ကြီးကျင်းလာတယ်ကွာအဲ့ဒါကတော့လက်ရှိဖြစ်နေတဲ့ဒီကိစ္စနဲ့သူ့ရဲ့ဆက်နေတဲ့အနာဂတ်ကြားတွေကနိုင်ငံရေးစီးပွားအပြည့်ပြင်ထလာတဲ့အပေါ်မှာပြန်ပြီးတော့ဒါခင်းလန်းကြေလို့နေတာပေါ့လေဒီလူတွေသွတ်သွားနေတဲ့အထက်ဆရာသူတွေလည်းမဟုတ်ဘူးသူတို့ကလည်းလာလို့သက်သာတယ်ပြီးသွားတယ်ဒါကတော့ဆရာတော်ကတော့ဒါကြင်တင်းတဲ့အတိုင်းပေါ့။လူဝါရစ်စကားတင်းလို့မပြောရဘူး။အဘယ်လိုဒီ။ဆဘယ်လိုဒီ။အဲ့အတင်းဝင်နေတယ်မျိုးချိုးနေတယ်။ဘလာစစ်တမ်းသားကဘလာသတိအောက်ကိုတင်းအောင်။ဒီလိုနဲ့ဘယ်သူကမှပါဝါပြီးတော့ရပြီဆိုတာကဒီလိုခုချတယ်လို့တင်းလို့ကောင်းတော့။အခုကတော့ဒီဘလို့ပြီးတယ်ဆိုလူဝါရလည်းမသိဘူး။
အခုတစ်ခေါက်လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာသူတွေထဲမှာအသက်85နှစ်နဲ့အထက်ပြစ်ဒဏ်ကြာခံနေရသူတွေမူရမှုတမတော် @ ရေစီကံလာဝကအက်တွေနဲ့ပြစ်ဒဏ်ကြာခံရသူတွေလွတ်တာများတယ်လို့အကျဉ်းထောင်နဲ့နှိစက်သူတွေကပြောပါတယ်ခံဝန်ကတိပုံမှန်411ခံဝန်ချက်နဲ့ပဲနိုင်ငံသားအကျဉ်းသားအကျဉ်းသူ98ဦးကိုလည်းပြစ်ဒဏ်လွန်ကျင်းခွင့်ပေးပြီးပြင်းထန်တာပြခဲ့တယ်လို့စစ်ကောင်စီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလွတ်ပစ်လိုက်တဲ့နိုင်ငံသား98ဦးတွေကတိရလင်္ကာနိုင်ငံသား5ဦးကိုတော့အမည်နဲ့တကွတရားကျင်ညာချက်ထုတ်ပြီးလူငင်းခွင့်ပြုကြောင်းထူးခြားစွာဖော်ပြထားတာကိုတွေ့ရပါတယ် အခုလွတ်ပေးလိုက်တဲ့သူတွေထဲမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရသူတွေ၊တည်တံ့ချမှတ်ခံထားရသူတွေ၊ဖမ်းဆီးခံထားရတဲ့2020ရွေးကောက်ပွဲအနိုင်ရအမတ်တွေ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထိပ်သီးခေါင်းဆောင်တွေပါဝင်ခြင်းမရှိပါဘူး။ဒါပေမဲ့စစ်ကောင်စီကပေးတဲ့ဒီကနေ့လူငယ်ချမ်းသာဝင်ထဲမှာနိုင်ငံတော်လျှို့ဝှက်အဥပဒေနဲ့ထောင်ဒဏ်3နှစ်ချမှတ်ခံထားရတဲ့အနာဒီအစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းပါဝင်တယ်လို့သူ့မိသားစုဝင်တူက VOA ကိုအတည်ပြုပါတယ်။သူဟာဒေါက်ဆန်းစုကြည်စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်စီမံဘဏ္ဍာဝန်ကြီးဟောင်းဦးစိုးဝင်းဒုဝန်ကြီးဟောင်းဦးဆက်အောင်တို့နဲ့အတူနိုင်ငံတော်လျှို့ဝှက်အဥပဒေပုံမှန်နဲ့ပြီးခဲ့တဲ့စက်တင်ဘာလမှာထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။သူဟာထောင်တွင်း2နှစ်နဲ့2လကျော်နေခဲ့ရပြီးလွတ်ရက်နီးနေပြီဖြစ်တယ်လို့ဆိုပါတယ်။မန္တလေးဥပိုလ်ထောင်ကပြန်လွတ်လာသူတွေထဲမှာတော့တမတော်အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့အကျဉ်းချခံနေရတဲ့အကျဉ်းသား2ဦးပါဝင်ပါတယ်။အဲ့ဒီထောင်ကအကျဉ်းသားအကျဉ်းသူစုစုပေါင်းအယောက်80နီးပါးလွတ်လာခဲ့တာပါ။အဲ့ဒီထက်မှာတရုတ်နိုင်ငံသား2ဦးပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့စစ်ကောင်စီပေးတဲ့လူငယ်ချမ်းသာဝင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်။သူတို့ကနိုင်ငံရေးထပ်ပေါက်အတွက်လေဒီနှစ်ကူးပေါ့နော်နှစ်ကူးအခါတမီးရမှာအဲ့ဒီအတွက်အထိမ့်မဆိုတဲ့ပုံစံမျိုးတွေဒါသူတို့လွှတ်လာတာရှိတဲ့အတွက်ကြောင့်သူနံပါတ်1ချက်ကတော့အဲ့နိုင်ငံရေးအမြတ်ထုတ်ဖို့ရဲ့နိုင်ငံတကာဖိအားတွေရော့ဖို့ ਨੇ သူတို့ရဲ့တရားဝင်မှုကိုသူတို့ကကတ္တာပုတ်တဲ့ယူရတယ်ပေါ့နော်။နောက်သူ့မှာနိုင်ငံရေးဆန္ဒမှာရှိဘူးလေ။နိုင်ငံစည်းစင်းတစ်စည်းစင်းမှာပါတဲ့ခါကြတော့နိုင်ငံအချင်းသားတွေကိုအဲဒါသူကဘယ်တော့မှအဓိကထားပြီးတော့ဦးစားပေးပြီးတော့သူကလွတ်ပေးဖို့အစီအစဉ်ကအဲဒါသူ့မှာငွေတွေကမရှိတာလေနိုင်ငံအချင်းသားတွေကိုမလွတ်ပေးရခြင်းကလေနိုင်ငံအချင်းသားတွေအပေါ်မှာအာဃာတနဲ့ပေါ့နော်အဲသူတို့ကအဲရန်သူလိုသတ်မှတ်ထားတဲ့အတွက်ကြောင့်မလို့အဲဒါသူတို့မလွတ်ပေးရခြင်းဖြစ်တယ်လို့တော့ဦးသွန်းကြည်အဲဒီရှုပ်မြေသုံးသပ်ပါတယ
်နိုင်ငံအချင်းသားများကိုကြီးဆောင်းလျှောက်ရေးအသင်းရဲ့ဆင်းရဲအရာ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့2023ခုနှစ်ဧပြီလ12ရက်နေ့အထိစစ်ကောင်စီရဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆွဆွဲချက်နဲ့စုစုပေါင်း 11,348 ဦးကိုဖမ်းဆီးခဲ့ရမှာအဲ့ဒီထက်က 18,460 ဟာဆက်လက်ဖမ်းဆီးခံထားရပြီး 9,586 ဦးကတော့ထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖော်ပြထားပါတယ်ဖမ်းဆီးခံထားရသူတွေထဲမှာတည်တံ့ချမှတ်ခံထားရသူ109ဦးအထိရှိသွားပြီဖြစ်ပါတယ်ဒါအပြင်မြက်ွယ်တေတံအပြစ်ချခံထားရသူ52ဦးလည်းရှိနေပါတယ်။ဒါကြောင့်တေတံချခံရသူစုစုပေါင်းဟာ152ဦးထိရှိနေတယ်လို့သိရပါတယ်ခင်ဗျာ
။အကျဉ်းသား3000ကျော်ကိုစစ်ကောင်စီကလူငယ်ချမ်းသာဝင်ပေးခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်မှုပါဝင်မှုနည်းပါးနေတဲ့အခြေအနေကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်မင်းတပ်မြို့နယ်ပန်ပါရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်မင်းတပ်မြို့နယ်ပန်းပါရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲပြီးတော့တိုက်ခိုက်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တအူးအပါအဝင်အရက်သား3ဦးသေဆုံးခဲ့ပါတယ်။မင်းတပ်မြို့နယ်ကလျက်ရှိတဲ့စောမြို့မှာလည်းစစ်ဘေးရှောင်တွေဟာအကူအညီအရေးပေါ်လိုအပ်နေပါတယ်။အရက်သားသေဆုံးမှုတွေစစ်ဘေးရှောင်တွေရဲ့အခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာရှိတဲ့ပန်းပါရွာကိုဧပြီ16ရက်မနေ့ညနေပိုင်းကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးနှစ်ဦးအပြင်အသက်80အရွယ်အမျိုးသမီးတူစုစုပေါင်း3ဦးသေဆုံးခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးနေအိမ်အဆောက်အဦအချို့လည်းပျက်စီးခဲ့ရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့မင်းတပ် CDF တည်င်းနဲ့ပြန်ကြားရေးမှတ်တမ်းဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ်
။ဒီညနေ3နာရီနဲ့4နာရီဒီသူတို့ရဲ့လေတပ်ချက်ဖိုက်တာတွေနဲ့မင်းတပ်မြို့နယ်တိုင်နယ်အမှတ်1အမ္ဘာကြီးရွာဖက်မှာဒီကြောင်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အဲလီရင်ကတော့6ကြိမ်လာတယ်ပုံ18လုံးလောက်ကျေချခဲ့ပါတယ်ပြည်သူတိုင်နယ်ကြီးရွာတွေဒီလိုတိုက်ခိုက်မှုတွေကြောင့်အသက်80ရွယ်မျိုးသမီးတဦးပြီးရင်ကလေးယောက်ျားလေးအသက်4နှစ်အရွယ်တဦးကြာဆုံးသွားတယ်ပေါ့အဲနောက်ဆက်တွဲမှာပဲဒီညပိုင်းမှာပဲအသက်18နှစ်အရွယ်အမျိုးသမီးမင်းကလေးတို့ထပ်ပြီးတော့မှတည်ဆုံသွားတာရှိပါတယ်အဓိကကျွန်တော်တို့ပြောချင်တာတော့နေပြင်းတိုက်ပွဲတွေမှာစကားစားအထိနာနေပြီးတဲ့အချိန်မှာဒီကျွန်တော်တို့လေကြောင်းနဲ့ပြည်သူတွေအပေါ်မှာရည်ရွယ်ချက်ရှိရှိအနှိုးကြီးအနှိုးတီးကြီးစွာနဲ့ကျွန်တော်တို့ပြန်ပြီးတော့မှစိတ်ရဆိုကျူးလွန်ပြီးတော့မှဒီလိုတိုက်ခိုက်နေတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျ
ဘုံကျဲတိုက်ခိုက်တာကြောင့်အမျိုးသားနှစ်ဦးအမျိုးသမီးငါးဦးလည်းထိခိုက်ဒဏ်ရာရှိခဲ့ပြီးလူနေအိမ်ကိုလုံးလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ၈ရက်မှာစောမျိုးနဲ့မင်းတပ်မျိုးကြားအပြင်ဧပြီလ၁၇ရက်မှာတော့မင်းတပ်မျိုးအနောက်ဘက်၉မိုင်မှာလည်းစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလိုမကြာခဏဘုံကျဲတိုက်ခိုက်တာတွေအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတဲ့အတွက်ကြောင့်ဒေသခံတွေကိုဘုံခုကျင်းတွေတူလာကြဖို့ CDF မင်းတပ်ကအတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဒေသမှာအခုလိုလေကြောင်းတိုက်ခိုက်တာအပြင်ကာကွယ်ရေးအဖွဲ့တွေနဲ့စီရေးတင်းမာနေပြီးတိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာစောမျိုးနယ်တွေကိုဘေးလွတ်ရာတိမ်းရှောင်နေရတာတွေလည်းရှိနေပါတယ်။လက်ရှိစောမျိုးနယ်တွေမှာစစ်ဘေးရှောင်2000နီးပါးရှိနေပြီးစားနဲ့ရိတ်ခါအကူအညီတွေလိုအပ်နေတယ်လို့စောမျိုးနယ်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
လူရည်ရသားများတဲ့ခါကျတော့စားနပ်ရိက္ခာပုံမှန်ကျွန်တော်တို့ကမချပေးနိုင်ဘူးကောနော်။ကျင်းနေတဲ့ပဲရှိသွားနေရတာမျိုးရှိတယ်။အဓိကတော့စားနပ်ရိက္ခာပဲလိုအပ်တာပါ။2000ကျော်မရှိရန်လို့ရတဲ့အချိန်ကြီးမရှိသေးဘူးရှင်။ပြန်မယ်လို့မိနစ်ပြန်တဲ့ခါလောက်ပြန်မယ်ဆိုပြေးလိုက်ကြရင်တခါဆက်ဖြစ်တယ်။အဲလိုမျိုးပေါ့လင်းနေနေငွေရဲပေါ့နော်။အဲလိုမျိုးဒီခါကျတော့ဟိုပြန်မလို့ရင်မပြန်ရရင်လုံးလုံးမပြန်ရတဲ့ဟာမိသားစုတွေကြတော့ဟိုဟာပေါ့ဟို2000လောက်ကတော့လုံးလုံးမပြန်ရဘူး။သူတို့ပြန်လို့မရဘူးတချို့ဒီစလင်းတက်ကလာဆောင်လာပါကြတော့တရားလုံးရှူသွားတယ်ပြန်လို့လုံးလုံးပြန်စရာအိမ်မရှိဘူးပေါ့နော်အဲ့ဒီမြေကြကိုလည်းကျော်ဖြတ်လို့မရဘူးပေါ့ဟိုအဲ့ဒီမိသားစုရှိနေပြီးချင်းကြီးကလည်းသူတို့မျိုးကိုပြန်လို့မရတဲ့နေရာလေးရှိတယ်ဆက်လူကြီး1000ကျော်လောက်က1100လောက်ကတော့လုံးဝပြန်လို့မရတဲ့ဟာရှိတယ်အဲ့တဲ့800လောက်ကတော့သူတို့ပြန်လိုက်လာလိုက်အဲ့လိုမျိုးနည်းနည်းကိုကြီးရွာကြီးကတော့ချင်းမကောင်းရင်ပြန်ပါတယ်အချင်းမကောင်းရင်ပြန်လာတယ်အဲ့လိုမျိုးလုပ်လို့ရတာကြတော့သူကြီးရှေ့အရောက်ရှိတယ်ထောက်နေရာတော့ကလုံးလုံးမပြန်ရသေးဘူး
ဒေသခံတွေဟာစောမျိုးနယ်အပြင်မင်းတပ်မျိုးနယ်တွေကတောတောင်တွေထဲမှာတင်းရှောင်နေရတာတွေလည်းရှိပြီးအရေးပေါ်အကူအညီတွေလွဲနေတာလည်းဖြစ်ပါတယ်။လက်ရှိအချိန်မြေပြင်မှာတိုက်ပွဲဖြစ်ပေါ်တာမရှိပေမဲ့စစ်ရေးတင်းမာနေတဲ့အခြေအနေတွေရှိနေတာကြောင့်ဒေသခံတွေဟာစိုးရိမ်နေကြရပါတယ်ခင်ဗျာ
။ဒါကတော့ချင်းပြည်နယ်မင်းတပ်မျိုးပန်းပါရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတရင်ကိုဆန်ကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တနင်္လာရီတိုင်းကော့တောင်းဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကိုဆက်ပြီးပြောပြပေးကြပါရစေ။တနင်္လာရီတိုင်းကော့တောင်းခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဧပြီလ16ရက်နေ့ညနေပိုင်းကခမောက်ကြီးမြို့နယ်ထဲမှာ PDF ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီလက်အောက်ခံပြည်သူစစ်အဖွဲ့ဝင်2ဦးကိုပစ်ခတ်ခဲ့ပါတယ်။အဲဒီလိုမျိုးပစ်ခတ်မှုတွေဖြစ်ပြီးမှစစ်ကောင်စီတပ်တွေကလာရောက်မှဆိုးတဲ့အတွက်ဒေသခံပြည်သူ300လောက်ဟာထိုင်းနိုင်ငံရနောင်းဘက်ခြံကိုထွက်ပြေးတိမ်းရှောင်သွားကြပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
တနင်္လာရီတိုင်းကော့တောင်းခရိုင်ခမောက်ကြီးမြို့နယ်ထဲမှာမနေ့ကဧပြီလ16ရက်နေ့ညနေပိုင်းမှာပဲ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကစစ်ကောင်စီလက်အောက်ခံပြည်သူ့စစ်အဖွဲ့ဝင်2ဦးဖြစ်တဲ့ပြည်သူ့စစ်ခေါင်းဆောင်ကျော်ဝင်းနဲ့ဒုခေါင်းဆောင်မြင့်အောင်တို့ကိုပြစ်ခတ်တပ်ဖြတ်ခဲ့တာပါသူတို့2ဦးတပ်ဖြတ်ခံလိုက်ရတာကြောင့်အဲ့ဒီဒေသကကျေးရွာသား300ကျော်ဟာကလာပူရီမြစ်ကိုလှေနဲ့ကူးဖြတ်ပြီးထိုင်းနိုင်ငံရနောင်းခရိုင်ကလာပူရီမြို့နယ်နမ်ကျစ်အုပ်စုဘန်ကိုထနွန်ရွာဘက်ကိုထွက်ပြေးသွားကြတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
ဒီအီဘီလာဆက်ကောင်းနေမှာဘုံဒီနန်းလေးပိုင်းလောက်မှာဒီကတောပကပကဖကနေပြီးတော့သူဟိုမရှင်တကူတောက်လောက်တာဘုံမရှင်တကူတောက်လောက်ထားမှာမှာတူတူဆဲဆိုပြီးတော့သူဟိုနှစ်ယောက်တော့ရှင်နေတော့ဘုံနှစ်ယောက်တော့ရှင်နေဆက်မှာဟိုသူနှစ်ယောက်ဟိုတက်ဟိုလိုရှင်နေလိုက်တယ်ပြီးတော့ဟိုတနက်တုန်းကပေါ်ဝဲလေးနဲ့ခင်တချို့ဟိုသိကြည့်ရမိတာဘုံနော်ကဲအဲ့လိုကြီးတဲ့အခါမှာအဲ့မှာဟိုတနက်တက်တယ်ဆက်ဖောက်တယ်နေကြတော့အဲဒီပြည်သူ့ကော်မတီဖက်ကတည်းကဒီဟိုဘောဒီပြည်သူ့စစ်နယ်ရှင်လင်းနောက်ပိုင်းမှာဒီရောမှာရှိတဲ့ဟိုဒေသခံတွေကတနက်ပြေပေါက်တန်နေကြတယ်သူတို့ကြောက်လန့်ပြီးတော့ဟိုဒါ300လောက်ပါလို့ထိုင်းခက်ကိုသူတို့ဖြစ်ပြီးကြတာမျိုးရှိတာပေါ့ခင်ဗျာ
ထိုင်းဘက်ကိုထွက်ပြေးသွားချိန်မှာတော့ထိုင်းအာဏာပိုင်တွေကလက်ခံကျူဆိုခဲ့ပြီးနေရာတိုင်ကင်းနဲ့အစားအသောက်တွေပေးခဲ့တယ်လို့လည်းဆိုပါတယ
်ပြည်သူ့စစ်နယ်တပ်ခိုင်နောက်ပိုင်းမှာဒီညနေပိုင်းမှာညနေဖြစ်တော့ဘောအဲ့မှာပြည်သူ့သား300လောက်ပါချင်းချင်းသူတို့ကြောက်လန့်ပြီးတော့ဖြစ်ပြီးသွားတာပေါ့ဆိုတော့အဲ့မှာဒီဟိုစက်ကောင်ညာနေဒီလာပြီးတက်ဖို့မှဆိုလို့ဒီဆက်ပြီးသွားတာပေါ့ခင်ဗျာ။ဟာဆက်ပြီးတော့ခင်ဗျာတက်ကလည်းပဲသူဒီဆက်ပြီးဆောင်ကိုဖွင့်လာတဲ့ချိန်မှာတက်ကလည်းသူဟိုဟာတခုဆက်ပြီးထားတာမျိုးရှိတယ်
။ပြီးခဲ့တဲ့မတ်လ10ရက်ဝင်းကျင်ကလည်းမြန်မာနိုင်ငံကော့တောင်းဘက်ကနေထိုင်းနိုင်ငံရနောင်းဘက်ကိုစစ်ဘေးရှောင်တွေဖျက်ပြေးလာတာတွေရှိခဲ့ပါတယ်။မတ်လ10ရက်နေ့ကတော့ထိုင်းအမှတ်25တက်ရင်မူဘူမူကြီးကုမိဖတ်ဘွန်ရန်ခေါင်တဲ့အဖွဲ့ဝင်တွေလာရောက်ကြည့်ရှုတာတွေလည်းရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်မှာတော့မကြာခဏဆိုသလိုတိုက်ပွဲဖြစ်တိုင်းထိုင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာတွေရှိပေမဲ့တနင်္လာရီတိုင်းကနေရနောင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာကတော့ ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အကျဉ်းထောင်အကျဉ်းစခန်းနေကနေအကျဉ်းသူအကျဉ်းသားတုံးတောင်တဆင့်ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာဒါဟာဒုတိယအကြိမ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်မြန်မာဘက်ကအခြေအနေတွေပြန်လည်တည်ငြိမ်သွားခဲ့ရင်တော့ထိုင်းအာဏာပိုင်တွေကဒီလူတွေကိုနေရပြန်ပို့လို့ရှိပါတယ်ရှင်
ဒါကတော့ကောတောင်းဘက်မှာတိုက်ပွဲပြင်းထန်နေလို့ရနောင်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာမြေရှားတပ်ထုတူးဖော်မှုလူလူဆန္ဒပြကန့်ကွက်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။တဘာဝပတ်ဝန်းကျင်ကိုကြီးကြီးမားမားပျက်စီးစေတဲ့ကချင်ပြည်နယ်ကမြေရှားတပ်ထုတူးဖော်မှုတွေကိုကန့်ကွက်တဲ့လူလ committee မှာပါတဲ့ဥဆောင်သူတချို့က VOA ကိုပြောပါရယ်ဧပြီလ15ရက်နေ့ကဗမော်မြို့ဒေသခံ1000ကျော်လောက်ဟာမြေရှားတပ်ထုတွေတူးဖော်နေတဲ့တရုတ်ကုမ္ပဏီတွေကိုရပ်တန့်ပေးဖို့ KIO ကိုတိုက်တွန်းပြောကြားတဲ့အချိန်မှာအဲ့ဒီလိုမျိုးကတိပြုခဲ့တာဖြစ်ပါတယ်ပြည်တွင်းကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမြသဇင်အောင်ကတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်နယ်ကအန်ဘာပါနယ်ဒိုင်စင်ပါဒေသအောက်ကကြီးရွာဆေးရွာနီးပါးမှာမြေရှားတပ်တုအမြောက်များထုတ်လုပ်နေတဲ့တရုတ်လုပ်ငန်းခွင်တွေဟာဒေသခံတွေရဲ့ဆန္ဒပြမှုကြောင့်ရပ်တန့်သွားပါတယ်။ဒီဒေသတွေကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသတွေဖြစ်လို့ဒေသခံ1000လောက်ဟာ KIO အကြီးအကဲအန်ဘာလာနဲ့တွေ့ဆုံပြီးတော့ဒါတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့တာပါ။အခုတော့ဒီလုပ်ငန်းခွင်တွေရပ်တန့်သွားတဲ့အကြောင်းမြေရှားတပ်တုတူဖော်မှုကန့်ကွက်ရေးကော်မတီရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ်ဘယ်တော့အပိတက်ရုပ်သိမ်းမယ်ဆိုတာကတော့စောင့်ကြည့်ရလိမ့်မယ်လို့သူကပြောပါတယ
်ဒီတခံနေနဲ့ပြည်စုံကြတဲ့ဒီKIO ဥက္ကဋ္ဌနေပြီးတော့လုပ်ငန်းရပ်တန့်နေပေါ့ဒီတခံနေကန့်ကွက်လို့ချင်တော့သူကတော့ရပ်တန့်နေသပြီးဒီဘာပါတင်စင်ပါအဲ့ဒါကလုပ်နေတဲ့လုပ်ငန်းမှန်တမျှကိုသူတို့ကရပ်တန့်မယ်ဆိုပြီးသူထုတ်ရအဲ့လိုတော့ကြီးညာတာပေါ့ဒီပြင်အခြေအနေကတော့ချက်ချင်းရုပ်သိမ်းမှုတော့သူတို့တလက်ခက်ခဲရှိတဲ့ခါကျတော့ဒီတရက်နေ့ရက်ဒီကုမ္ပဏီကဝင်ထားတဲ့ဟာလေးတွေသူတို့အစီအစဉ်ဆောင်ရွက်ပြီးတော့ရုပ်သိမ်းမယ်လို့တော့ပြောတာပဲဒါပေမဲ့စောင့်ကြည့်ရမယ့်အခြေအနေတော့ရှိရပါတော့
အခုနှစ်မတ်လ21ရက်နေ့ကဗမော်မြို့နယ်တွေကမြေရှားတူးဖော်နေတဲ့တရုတ်လုပ်ငန်းခွင်ကိုဒေသခံတွေဝင်ရောက်ဖျက်ဆီးခဲ့ပြီးမဲ့ဆက်ပြီးတော့လက်ပတ်နေတာကြောင့်အခုလိုလူဝင်အားနဲ့ KIO အကြီးအကဲစီကိုတင်ပြလာတာပါ KIO အကြီးအကဲဗိုလ်ချုပ်ကြီးအမ်ဘန်လာကတော့ဒါရီကိုရပ်တန့်သွားမယ်လို့ကတိပေးခဲ့တဲ့အကြောင်းကန့်ကွက်ရေးကော်မတီကသတင်းဌာနတွေကိုပြောပါတယ်ဒီကံွယ်ဆန္ဒပြပွဲကိုကချင်ဘာသာရေးအဖွဲ့အစည်းတွေနဲ့ကချင်လူမှုအခြေပြုလုပ်ငန်းတွေစုပေါင်းဦးဆောင်ခဲ့တာပါ KIU အဖွဲ့ဟာသူထိန်ချုပ်ရာဒေသမှာမြေရှားတပ်တူတူဖော်ရာကိုခွင့်ပြုပေးနေတာဟာတရုတ်စိုးရကိုမလွန်ဆန်နိုင်တာကြောင့်လားဒါမှမဟုတ်ငွေကြေးလိုအပ်ချက်ကြောင့်လက်ခံခဲ့လားဆိုတာကချင်အဖွဲ့အစည်းတွေကအကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်တရုတ်နယ်ဇက်နဲ့ကပ်နေတဲ့ကံပိုက်တီချီဖွေပန်ဝါဘက်မှာတော့တရုတ်ကုမ္ပဏီတွေက2014ခုနှစ်ကလေးကမြေရှားတပ်တုတူးဖော်နေကြတာပါအဲ့ဒီဘက်မှာမြန်မာစစ်တပ်ရဲ့နေကြားဆောင်ကချင်ဒီမိုကရေစီတက်မတော် NDAK ကြီးဆိုတဲ့ဒေသဖြစ်လို့အခုလိုကံကွယ်ဆန္ဒပြရာတွေတော့မရှိပါဘူးဒါကြောင့်လဲဒီကနေ့အထိအလုံးရင်းနဲ့ထုတ်လုပ်နေကြဆဲဖြစ်ပါတယ်မြေရှားတပ်တွေကနေကြာမိုင်းတိုင်းရှိခိတ်ကနေကုန်ကားတွေနဲ့တရုတ်ဘက်ကိုနေတိုင်းထွက်နေတဲ့အကြောင်းပန်ဝါဘက်ကဒေသခံတူက VOA ကိုပြောပါရယ
်တူဒီထဲမှာဧည့်သည်နဲ့ချင်းသားကြည့်တော့ဧည့်သည်နိုင်ငံမြေရှားဘက်ကနေပတ်ပြီးပြောင်းလာ။အိုးခီးကိုထောင်ထားတယ်လို့ပဲမဟုတ်အချုံကအောက်ကပေါ့။လာလာအဲ့လိုပတ်ပြီးရက်တာလေ။ကာအပီယာရှိမြေရှားတွေတဲ့ဒီကမှတူဒီထဲမှာရောက်တိုင်းပေါ့နော်။ပုံမှန်ပြန်ပြီးစနပ်ပြီးဖြစ်တဲ့ဝင်လိုက်ပြီ။တောင်ပေါ်နေတင်းမလေအေကောဘယ်နေရာရရှိပြီးတော့လောင်ထားအဲ့ဟာရေတွေထည့်ထားပြီးတော့လောင်ထားမယ်ဟာဘူးတကားမရှိဘန်းရှိတဲ့အဲ့ကော
မြန်မာနိုင်ငံဟာတရုတ်ကို2022ခုနှစ်အတွင်းမှာမြေရှားတပ်တုတန်းချိန် 24,000 လောက်တင်ပို့ခဲ့တယ်လို့တရုတ်အောက်ခွန်ဌာနကိုကူကာပြီးသုတေသနအဖွဲ့ ISP မြန်မာကထုတ်ပြန်ခဲ့ပါတယ်ဒီပမာဏဟာတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာတန်း600ကျော်တယ်လို့တွက်ချက်ခဲ့ကြပါတယ်တရုတ်ဟာလျှက်စစ်ပစ္စည်းတွေလက်ကင်ဖုန်းနဲ့ကွန်ပျူတာအပြင်မောင်းသူမဲ့လီရင်တွေလျှက်စစ်ကားတွေထုတ်လုပ်တဲ့နေရာမှာပါအသုံးပြုနေတဲ့မြေရှားတပ်တွေရဲ့80ရာခိုင်နှုန်းကျော်ကိုကမ္ဘာနိုင်ငံတွေစီတင်ပို့နေတာဖြစ်ပါတယ်။ဒီမြေရှားတပ်တွေကိုမြန်မာစီကတရုတ်ကအများဆုံးရနေတာပါ။အခုတော့ American Soya ရဲ့ Microchips တွေကန့်သတ်မဲ့အစီအစဉ်ကိုချိန်ခွင်ရှာညှိဖို့မြေရှားတပ်တွေတင်ပို့တာကိုလည်းရပ်ဆိုင်သွားမယ်လို့တရုတ်ဆိုရကတံပြန်ကြေကြော်နေပါတယ်ရှင်။
မမြတ်စင်အောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
်ဒီရအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဧပြီလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့စစ်ကောင်စီရဲ့လေကြောင်းထိုးစစ်အရက်သားထိခိုက်မှုပိုတိုးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်စစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေနဲ့အရက်သားအများအပြားလူအစုလိုက်အပြုံလိုက်အသက်ဆုံးရတာကိုပြစ်တင်ရှုံချမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုဥတီတိုက်ခိုက်တာမဟုတ်ဘူးဆိုပြီးတုံ့ပြန်ပါတယ်ရန်ကုန်ကသတင်းတော်မှတ်စုကိုကိုသားညွန့်ဦးကတင်ပြပေးထားပါတယ်ရှင်
မန်စီတနဲ့လက်နက်ကင်တော်လိုင်းဖွဲ့တွေကြားရိပခဖြစ်စဉ်တွေမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုမှုတိုက်ခိုက်တာတွေခုနောက်ပိုင်းမှာပိုပြီးတော့များလာပါတယ်တိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာရွာလုံးကျွတ်နေအိမ်မီးလောင်တာတွေနဲ့အစုလိုက်ပြုံလိုက်တတ်ခါရတဲ့ဖြစ်စဉ်တွေလည်းခက်ဆစ်ဆစ်ကိုရှိလာနေပါတယ်စကိုင်းတိုင်းကမ္ဘလူမျိုးနယ်ကပစီကြီးကြီးရွာမှာလည်းဧပြီလ17ရက်နေ့ပြီးခဲ့တဲ့တင်းလာနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်ရပ်သားပြည်သူတွေအများပြားသေဆုံးခဲ့ရပါတယ်တေဆုံးသူတွေထဲမှာကလေးငယ်18ဦးထက်မနည်းပါပြီးတော့ရပ်သားပြည်သူ100ကျော်တေဆုံးခဲ့တယ်လို့ဂျာကာလာမြို့သားညီညီအစိုးရအန်ယူဂျီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်ဒေသခံကာကွယ်ရေးအဖွဲ့တွေရဲ့ပြောဆိုချက်အရတော့ဧပြီလ17ရက်နေ့မနက်ပိုင်းအချိန်ကစပြီးတော့ပစီကြီးကျေးရွာကို2ကြိမ်ထက်မနည်းတိုက်ခိုက်မှုတွေရှိခဲ့ပြီးတေဆုံးခဲ့သူတွေထဲမှာ PDF တပ်ဖွဲ့ဝင်အပြင်ရပ်သားပြည်သူအတော်များများလည်းပါဝင်တယ်လို့သိရပါရယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကပစီကြီးကျေးရွာကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်အပြင်းထန်ရှုံချလိုက်ပြီးတော့တာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုပါရယ်တေဆုံးသွားသူတွေနဲ့ဒဏ်ရာရရှိသွားကြသူတွေရဲ့မိသားစုတွေနဲ့အတူထတ်တူကြည်ပွဲဝမ်းနည်းစကားကိုလည်းတွေ့ရမှုချုပ်ကပြောလိုက်ပြီးတော့ဒဏ်ရာရရှိသူတွေကိုရေးပေါ်ကုသရေးနဲ့အကူအညီရရှိရေးအတွက်ခွင့်ပြုဖို့လည်းတောင်းဆိုထားပါရယ်အကြမ်းဖက်မှုပုံစံအားလုံးကိုတွေ့ရမှုချုပ်ကရှုံချထားပြီးတော့နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးရေးကမူလဗုဒ္ဓအရေးကြီးဆုံးဖြစ်တယ်လို့လည်းအတွေ့အမှုချုပ်ရဲ့ပြောဆိုခွင့်ရှိသူယုံထုတ်ပြန်ချက်မှာပြောဆိုထားပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပစီကြီးဖြစ်စင်မှာမြန်မာစစ်တပ်ရဲ့ဒီကြောင်တိုက်ခိုက်မှုလို့ရကိုဝန်ခံပါတယ်ဒါပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဖြစ်ပြီးတော့တေဆုံးသူတွေဟာလည်း PDF အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါရယ
်ဒီမနေ့ဖြစ်စင်မှာတော့မနေ့၈နာရီလောက်မှာအဲဒီမှာကျွန်တော်တို့ဒီပစီကြီးကျေးရွာမှာ NGG CRBH အမိသားအဖွဲ့ကခုနပြောတဲ့သူတို့ပြောနေတဲ့အကြုံကဖွင့်ပွဲဆိုတဲ့ဟာလေးအပြီးရင်ပြည်သူ့ကာကွယ်တပ်ဖွဲ့အမိကံ PDF အမိကံအဖွဲ့ကြီးရဲ့ရုံးဖွင့်ပွဲဆိုတဲ့ဟာလုပ်ပါတယ်ရုံးဖွင့်ပွဲဆိုတဲ့ဟာကိုလုပ်တဲ့ဆောင်ရွက်ပါတယ်ကျွန်တော်တို့အနေနဲ့ဒီအနေနဲ့ပတ်သက်ပြီးတိုက်ခိုက်မှုရှိပါတယ်တိုက်ခိုက်မှုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီခန်းထဲမှာရှိနေတဲ့ PDF အမိကံအဖွဲ့ကြီးကပေးဆုံးတယ်ဆိုတာလည်းကျွန်တော်တို့သိရပါတယ်ဒါပြောရမယ်ဆိုတော့နိုင်ငံတော်အစိုးရပြည်သူလူထုကိုစန့်ကျင်လှုပ်ဆောင်နေတဲ့အဖွဲ့တွေပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အရင်ကတည်းကပြောခဲ့ပြီးသလိုပုံတွေတက်လာလဲတွေ့ရမှာဖြစ်ပါတယ်။အဲအဖွဲ့တွေတော်တော်များများဒီယူနီဖောင်းနေတဲ့ပုံတွေဖြစ်ပါတယ်။တချို့လဲရောက်မနေပုံပါပါမှာပေါ့
။ပြီးခဲ့တဲ့မတ်လ29ရက်နေ့ကကြာရောက်တဲ့တမရော်နီစီးပြခန်းသားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကင်ပြပခါတွေချုပ်ငင်းရေးအတွက်ဒီစန့်ကျင်နေတဲ့အဖွဲ့စည်းတွေကိုအောင်မြင်အောင်ခြေပုံးသွားမယ်ဆိုပြီးတော့ပြောခဲ့ပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်ဒီဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ EAO တွေကိုပါပြပြတသားရေးယူမယ်ဆိုပြီးတော့စစ်ကောင်စီဥက္ကဋ္ဌက88နှစ်မြောက်တမန်တော်နေ့ခန္ဓာမေကုံးမှာထည့်သွင်းပြောခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဒီပစီကြီးကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမင်းနဲ့ကနေပြီးတော့မှတ်ချက်ရေးပါတယ်မြန်မာနိုင်ငံထဲမှာစကိုင်းကိုဒီကြောင့်တိုက်ခိုက်မှုအပါအဝင်အပြစ်မဲ့ပြည်သူတွေကိုမြန်မာစစ်တပ်ကတိုက်ခိုက်တာတွေကကဘာကြီးရဲ့မျက်ကွယ်ပြုမှုတွေကြောင့်စစ်တပ်ကလက်နက်ထောက်ပံ့ပေးနေသူတွေကြောင့်ဖြစ်တာလို့ဆိုပါတယ်။ကဘာခေါင်းဆောင်တွေအနေနဲ့ကလေးတွေဘလောက်များများတည်ကြည်တော့မှဒီလိုမျိုးတပ်ဖြတ်မှုတွေကိုရပ်တန့်ဖို့ခိုင်မာအားကောင်းတဲ့အရေးယူတုံ့ပြန်မှုတွေပူးပေါင်းလှုပ်ဆောင်ကြမယ်ဆိုပြီးတော့မိကုန်ထုတ်ထားပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကလည်းစစ်ကောင်စီရဲ့အခုလိုမျိုးကြမ်းဖက်တိုက်ခိုက်မှုတွေဟာလူအသက်တွေပေါ်အလေးမထားမှုကိုပြသလိုက်တာဖြစ်တယ်လို့ပဲဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကြုံနေရတဲ့နိုင်ငံရေးနဲ့လူသားချင်းစာနာထောက်ထားမှုအကျပ်တဲတွေအတွက်
စစ်ကောင်စီမှတာဝန်ရှိတာကိုလည်းပြသလိုက်တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။အရသားတွေကိုအကောက်အွယ်ပေးအပါအဝင်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုမြန်မာစစ်တပ်ကလေးစားရမယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့မတော်မတရားမှုတွေအတွက်စစ်ကောင်စီကိုအရေးယူဖို့နိုင်ငံတကာအသိုက်အဝန်းနဲ့အမေရိကန်ပြည်ထောင်စုကတတွဲလှုပ်ဆောင်မယ်လို့လည်းသတင်းထုတ်ပြန်ချက်မှာကတိကဝတ်ပြုထားပါတယ်။စကိုင်းတိုင်းကမ္ဘလူမြို့နယ်မလဲတိုက်နယ်ပစိကြီးကြီးရွာဖြစ်စဉ်ပေါ်မှာစစ်ကောင်စီရဲ့လုပ်ရက်ကိုနိုင်ငံတကာအသိုက်အဝန်းကဝေဖန်ပြစ်တင်ထားတယ်လို့လူခွင့်ဖွဲ့တွေကလည်းရှုံချပြစ်တင်ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကတခြားနေရာတွေမှာလည်းရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာလည်းရက်စက်တိုက်ပွဲတွေရှိခဲ့ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု၅ကြိမ်ရှိတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်။
လေပြစ်ခတ်မှုမှာကျွန်တော်တို့ဟိုခဲကြီးရွာပေါ့နောက်ကျွန်တော်တို့ဟိုခဲကြီးရွာဘုံကျောင်းထဲကိုလည်းပြစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျ။ခိခိုက်တရားရဖို့တော့ကျွန်တော်တို့ကြောက်ယူနေခဲ့ပဲဗျ။လက်နက်ကြီးပြစ်ခတ်မှုတွေမှာတော့ဆလာဆက်ကပြစ်ခတ်တဲ့ဖြစ်ချင်မှာတော့အရသာတိဆုံးတဲ့မှုတွေရှိတယ်ဗျ။ကျွန်တော်နောက်ဆုံးမျိုးနဲ့တံပိုးကြီးရွာကကလေးပေါ့နော်ကြားတူမှာတူတိဆုံးတယ်။အရသာတူခိခိုက်တရားရဆိုပြီးတော့ရှိခဲ့တယ်ဗျ
။ချစ်ပြည်နယ်ဖလန်းမြို့ဝေဘူးလာမြို့နဲ့ဗားရီရွာတို့ကိုစစ်ကောင်စီဘက်ကဧပြီလ10ရက်နေ့ကလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေလုပ်ပါတယ်။ဝေဘူးလာမြို့ဘလုံးကွင်းနဲ့စာတင်ကျောင်းသားကိုကြက်လီနဲ့ပုံကျဲခဲ့တဲ့တံကြောင့်ဒေသခံ17ဦးသေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုတွေအများလို့လို့ရှိနေတဲ့ရှမ်းကယားဒေသဘက်မှာလည်းစစ်ကောင်စီဘက်ကလေကြောင်းသုံးပြုပြီးတော့ပစ်ခတ်တာတွေရှိနေပါတယ်။တမောဆိုးဘက်မှာတိုက်ပွဲတွေညင်နေချင်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေလို့ဒေသခံတွေလည်းနေရက်ကိုမပြောင်းနိုင်ရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းဖေကုံနဲ့ပင်လောင်ဆက်မှာတော့ရက်ဆက်တိုက်ပွဲတွေကြူကြားကြူကြားရှိနေပြီးတော့တိုက်ပွဲမရှိချိန်မှာလည်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိတယ်ဆိုပြီးတော့ကင်ဒီအမျိုးသားများကကွေးတပ်ရဲ့ဗဟုပညာရေးတာဝန်ရှိသူတူက view ကိုပြောပါတယ်
။ခုလက်ကလောကကတော့ဒီဖက်ခုံပင်လောင်းပေါ့နော်။အဲဆက်မှာတော့ဒါတိတိမှုတွေတော့ရှိတယ်။နေ့စဉ်ပေါ့လေ။နေ့စဉ်ဒါမဲ့ပဏီကုံနီးပါးပုံစံမျိုးတော့မဟုတ်ပဲနဲ့အာမနက်ပိုင်းမှာလည်းဒီတိမှုဖြစ်လိုက်အပြညင်ဝါလိုက်ပြီးရင်နေ့လယ်ဘက်မှာထပ်ဖြစ်လိုက်ညင်ဝါလိုက်နေ့နေဘက်မှာဖြစ်လိုက်ညင်ဝါလိုက်အပုံစံမျိုးတမက်စစ်ကောင်စီရတာပုံမှန်ပဲဒီလေကြောင်းနဲ့လာပြတာမျိုးတော့နောက်ဒီတော့လည်းကြီးပြတာမျိုးတော့တချောလုံးနေပါတော့ဒီမော့ဆိုပုံမှန်ကျတော့ဒီရက်ပိုင်းထဲမှာတိုက်ပွဲလေးနေညင်နေဗျဒါပေမဲ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြတာမျိုးတော့တချောလုံးနေ
စစ်ကောင်စီတပ်နဲ့ KIA PDF တပ်တွေကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ရွှေဘူမြို့နယ်ကကြီးရွာညွာကိုလည်းအခုလဧပြီလ6ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်ပါတယ်လေကြောင်းကနေပြီးတော့နေရာ3ခုကိုပုံကျဲတိုက်ခိုက်ခဲ့ပြီးတော့ဖုန်ကြီးကြောင့်နဲ့နေတချို့မိလောင်ပြီးတော့ဒေသခံတအူလည်းတည်ဆုံခဲ့ရပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်တန်တလန်မြို့နယ်ကခွာဖိုးရွာမှာလည်းပြီးခဲ့တဲ့မတ်လ30ရက်နေ့ကလူတည်ဆုံတာထိခဲ့တဲ့အရာရတာဖျားကြောင်းပျက်စီးတာနဲ့ဒုက္ခသည်အများပြားနေဆက်တိတ်ရှောင်ကြရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ရသား9ဦးသေဆုံးပြီးတော့ဒဏ်ရာသူက17ဦးထိရှိခဲ့ပါတယ်။နေရင်18လုံးလည်းပျက်စီးခဲ့ပြီးတော့ခရစ်ယာန်ဘုရားကျောင်းနှစ်ခုလည်းပျက်စီးခဲ့တယ်လို့ Maryland ချင်းတိုင်းသမျှအဖွဲ့ CAM ကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူပေးဖို့ American သမ္မတနိုင်ငံရဲ့ဝန်ကြီးတို့ရဲ့အချံပေးပုတ်ကူ Russian Hussein ကို American နိုင်ငံရဲ့ဝန်ကြီးဌာနမှာတွားတွေ့ဆုံပြီးတော့တိုက်တွန်းခဲ့တယ်လို့ဒီ CAM အဖွဲ့ရဲ့ Director ဦးစုသုံးဖုံးက view ကိုပြောပါတယ
်။ကျွန်တော်တို့တွားတွေ့ရတဲ့ရချက်က US အစိုးရကိုကျွန်တော်တို့တောင်းဆိုတယ်အခုချင်းပြည်နယ်မှာဆိုရင်တစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကိုသာစီဖို့ကူညီဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်နောက်တစ်ချက်ကတစ်ကောင်စီကနေဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကနေပြင်းပြင်းထန်ထန်ရှုတ်ချဖို့ကျွန်တော်တို့တောင်းဆိုတယ်နောက်တစ်ချက်ကတော့အခုလိုချင်းပြည်နယ်မှာလူမဆန်တက်ဖြတ်ပြီးတော့လေကြောင်းနဲ့တိုက်ခိုက်လာတဲ့အဓိကတောင်းခံကအနောက်မြောက်ပိုင်းတိုင်းတိုင်းမှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစေချင်တယ်ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတတော်လေးထွက်ပြေးကြတယ်အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံအိုချာကထုတ်ပြန်ထားတဲ့နောက်ဆုံးအစီအစဉ်ကဒဲမှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ် 1.4 သန်းကျော်အထိရှိလာပါတယ်။မိရှုဖြစ်စီကရတဲ့အရသားပိုင်အဆောက်အုံတွေကတော့6,000ကျော်အထိရှိနေပါတယ်။စစ်ကောင်စီဘက်ကတော့သူရဲ့စံကျင်ဘက်အဖွဲ့မှန်သမျှကိုအောင်မြင်အောင်ချေမှုန်းသွားမယ်လို့ပြောဆိုပါတယ်။2023-24ဘဏ္ဍာနှစ်အတွက်ကာကွယ်ရေးသုံးစည်းကိုလည်းမနှစ်ကထက်ကျပ်ဘီလီယံ2000နီးပါးသုံးစွဲဖို့တိုးမြှင့်ချထားပါတယ်။တနက်ကပြိပခါကြာအရသားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်တာစေဘေးဒုက္ခတွေဘဝရောက်ရတာနဲ့အစုလိုက်ပြုံလိုက်တက်ဖြတ်ခါတာတွေဟာအာနာသိန်းကာလနှစ်နှစ်ကျော်လာတဲ့ချိန်မှာအ ချင်းကြလာနဲ့အမျှပို့ပြီးတော့တိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့ဒေတာမှတ်စုအစီအစဉ်ကနေပြန်တင်ဆက်လိုက်ပါတယ်ကျွန်တော်သားမြူပ
ါကိုသားညူတင်ဆက်ပေးခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာတရုတ်ရဲ့ကပတ်လန်ပိုးလန်မှ BRI စီမံကိန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်လာနေပါတယ်။ဒီစီမံကိန်းတွေကြောင့်ဒေသခံတွေရဲ့အကျိုးစီးပွားထိခိုက်နစ်နာမှာကိုလည်းစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ကြီးထိုက်တင်ပြပေးထားပါတယ်။
ဟိုပြည်ပဝါဆိုင်မှာရတဲ့နိုင်ငံကအဲ့မှာချုပ်ကြပြီးဟိုဆိုင်းနာပါဝါလူဆုံးနေဆိုပြီးတော့လူကအဲ့လိုဖြစ်ဆုံးဒီကိုပြည်နေပြန်ပြီးအဲ့လိုဖြစ်နေတဲ့ဘုလောက်ကကြောက်
ချောက်ဖြူကဗီပါဝါလျက်စစ်တာအပိစယုံလုပ်ငန်းရပ်ဆိုင်တဲ့အတွက်ဒေသခံတွေအလုပ်ပြုတ်ကြတယ်လို့ဒေသခံကိုနေလင်းထွန်းက BOE ကိုပြောပြခဲ့တာပါအ
ခုစီးပွားရေးဆိုရင်ဒီကုလုံးရရလို့ဒီကဘာတောင်းလို့လဲဆုံးလို့ဆုံးလို့နိုင်တယ
်ဟုတ်ကဲ
့အဲ့ဒါကမြေကတော်လေးကိုပြတ်တယ်ဆိုတော့ပြည်သူတွေတော့ဒုက္ခရောက်တယ
်တရုတ်ရဲ့ပိုလန်မှာစီမံကိန်း BRI စီမံကိန်းနဲ့မှာအခရာကြပေးတရုတ်နိုင်ငံပိုင် City Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်ချောက်ဖြူရေနက်စေကံစီမံကိန်းတွေကိုမူလကရေနက်စေကံ10ခုထိဆောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြီမဲ့အရေးစိုးရိမ်ချက်နဲ့စေကံ1ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်9300ကုန်ချမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းအဖြစ်ရှော့ချတာဖြစ်ပါတယ်ဒီ
လိုပုံမှန်ဆိုတော့ဆက်စပ်ကြတော့ဒီကအကောင်းဆောက်တယ်ဒီလိုရဲ့သုံးမဲ့ဆက်ကားလို့ကြတော့ငိုတိုင်းမှာငိုတိုင်းမှာဆက်မှတော့ကြိုးစားမှာရှိ
ဒေတာကန်ကိုနေလင်းထွန်းပြောကြားချက်အတိုင်းပဲ2022ခုနှစ်အတွင်းကြောက်ဖြူကတရုတ်စီမံကိန်းတွေကိုတိုးမြှင့်အကောင့်ထဲပေါ်လာခဲ့ပါတယ
်ဒီ EIA တော့ပေါ်ထွက်ပေါ်ထွက်သူတို့ကဒီအောက်ဆော့ဆပဲဟိုလောက်နေတယ်လို့ကျွန်တော်တို့ဟိုသိရတယ်ပေါ့လေနော်ဆိုတော့စီမံကိန်းကတော့ကျွန်တော်တို့ဟိုမစတင်သေးပါဘူးဒီ EIA ကဒီ2023ဒီနှစ်တနှစ်အကောင်ထိလောက်တော့ဒီ process ကိုသွားလိမ့်မယ်ပြီးလို့ရှိရင်တော့ဒီဟိုစီမံကိန်းဟိုစတော့မယ်ဟုတ
်ကြောက်ဖြူကစီမံကိန်းတွေရေစောက်ချီလေ့လာနေတဲ့ဦးထွန်းကြည်က VOA ကို Skype ကနေတစင်ပြောပြခဲ့တာပါဆီယနာသိမ့်ပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရေနက်စိတ်ကန်းနှစ်ခုနဲ့ဆက်မှုဇုံကိုချိတ်ဆက်မဲ့လမ်းပိုင်းအတွက်EIA ပဝင်းချင်းထိခိုက်မှုဆန်းစစ်သုံးသက်ခဲ့ပြီးနောက်အခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးမယ်လို့ခန့်မှန်းထားပါတယ်။ဒါရီပြီးရင်တော့စီမံကိန်းတွေအကောင့်ထဲပေါ်မဲ့အနေထားပါလို့လည်းဦးထွန်းကြည်ကပြောပါတယ်
။ဘောနော်သူတို့ရဲ့ contractor ပထမဆုံးကတော့မကြေကျွမ်းရင်းနှီးဆက်ကန့်ကိုသူတို့စတင်မယ်ဆိုပြီးတော့သူတို့မှဒီသဘောတူညီချက်ရှိရဲ့ဒီရင်းနှီးဆက်ကန့်နဲ့အတူဒီမကြေကျွမ်းနဲ့ရံပြေကျွမ်းကျွမ်းကိုဆက်သွေထားတဲ့ဟိုတရားသစင်းပါမယ်။ပြီးလို့ရှိရင်တော့ဒီမဒေးကျွမ်းရင်းနှီးဆက်ကန်းကနေကြောက်ဖြူအဲဒီဆက်မှုစုံစီမံကိန်းကိုဆက်သွေးကြမယ်လိုင်းမန်းတစ်ခုပါတယ်ဆိုတော့ဒီသုံးခုလုံးကတော့ရှင်းရှင်းစမဲ့အရှင်တွေမျိုးကိုကျွန်တော်တို့မြင်တွေ့နေရတယ်အခုအရှင်မှာတော့ဒီစီမံကိန်းတွေလောက်လာတဲ့အခါမှာဒီသုံးဖို့ရေပေါ့နော်တို့ရေကာတာတွေအတွက်ကတော့သူတို့ဟိုလှောက်ရှားပြီးတော့ဒီမြေဝေတာတွေမြေရှာတာတွေအော်မြေစမ်းသတ်တူဖော်တာတွေကတော့တောက်လျှောက်လောက်နေတာရှိရယ်ဆိုတော့ကုန်ခဲ့တဲ့လအနည်းငယ်ပေါ့လေ2လ3လလောက်ကတော့ဒီရင်းနှီးဆက်ကန့်တည်ဆောက်မဲ့ area မှာသူတို့ဟိုလောက်ပြီးသွားပြီပေါ့နော်သူဒီမြေကိုစမ်းသတ်တာတွေသူတို့အကုန်လောက်ပြီးသွားပါပြီ
ကြောက်ဖြူအထူးစီးပွားရေးစုံနဲ့ရင်းနှီးဆက်ကန့်စီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူခဲ့တာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့စီမံကိန်းရွယ်စားကိုတိတိတတ်တတ်ရှော့ချလိုက်သလိုမြန်မာဘက်က30ရာခိုင်နှုန်းတရုတ်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ရင်းနဲ့နိုင်ငံရေးအကျပ်တဲကျုံခဲ့ရပြီး2021ခုနှစ်ဆီယနာသိမ့်ပြီးချိန်မှာတော့စီမံကိန်းအကောင့်ထဲပေါ်ရေးလုပ်ငန်းတွေတွက်လက်လာခဲ့ပါတယ်။အခုရင်းနှီးဆက်ကန်တိဆောက်ထားတဲ့နေရာတိဆောက်မဲ့နေရာတွေမှာမရေကျွန်းဒေသခံတွေရဲ့လှေစိတ်တွေလည်းပါဝင်နေတာကြောင့်ဒီလူတွေအတွက်ရေရှည်အသက်မွေးဝမ်းကြောင်းအခက်တွေနိုင်တယ်လို့လည်းဒေသတွင်းမှာသုံးသပ်ကြပါတယ်
မတင်ကြီးထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်တတ်တန်ရောင်သတင်းလွှာမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရယ်ဒီသတင်းပတ်မှာတော့အလုံးလျှောက်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုတင်ပြပေးထားပါရယ်အမေရိကန်တက္ကသိုလ်တွေမှာကျောင်းလာတက်တဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအလုပ်ဘလို့မျိုးရှာဖွေနိုင်တယ်လဲနောက်အလုပ်ရဲ့အင်တာဗျူးခေါ်ခံရတယ်ဆိုရင်ဘာတွေကိုပြင်ဆင်ထားတင်ပါတယ်လဲဆိုတော့ကို corporate အလုပ်ကိုင်ရှာဖွေပေးသူမတ်ဖုံးမြတ်တရဖီကိုမဆူမြတ်မွန်ကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ပေးထားပါတယ
်အခု6အလုပ်လျှောက်ကြမဲ့သူများစုက newly graduate တော့အခုမှဟိုတက္ကသိုလ်ဘွဲ့ရတွေဖြစ်တဲ့ခါကျတော့ဒီလုပ်ငန်းနဲ့ဟိုသူတို့လုပ်ချင်တဲ့လုပ်ငန်းနဲ့ပတ်သက်တဲ့အတွေ့အကြုံကရှိထားတဲ့သူလည်းဟုတ်ချင်မှဟုတ်မယ်အခုမှဒီလုပ်ငန်းဝင်တဲ့ဟိုစာဝင်မဲ့သူမျိုးတွေဆိုလို့ရှိရင်ကကိုအနေနဲ့ဟိုဘာတွေလုပ်နိုင်ပါလဲဆိုတာမျိုးအာမခံရေးပြရတယ်ပေါ့လေဆိုတော့လွယ်လွယ်ပြောရရင်ကိုရှောင်းရတယ်ပေါ့လေဆိုတော့အဲ့လိုအခါမျိုးမှာဒီအလုပ်ရှင်ဘက်ကနေပြီးတော့မှတကယ်ပဲကိုရေးထားတာတွေကိုယုံကြည်လက်ခံသွားအောင်လို့ရောဘယ်လိုမျိုးတွေရေးတင်တယ်လို့အကြံပြုလို့ရလဲရှင
်ဟုတ်အဲ့ဒါတော့ကိုရဲ့ track record ပေါ့ခုန measurable performance ဥမာဆိုလဲ coding လုပ်ထားတယ်အာ deep code ပေါ့နော် deep code ဆိုကိုရဲ့ profile ဥမာကိုက graphic designer ဆိုလို့ရှိရင်လေကို website လေးရှိမှာ website ကအခုခေတ်ကအင်္ဂါ free လုပ်လို့ရတယ်အဲ့ဆိုရင်ကိုရဲ့ artwork တွေကိုတင်ထားလို့ရတယ် resume အဲ့ one page စာမျက်နှာမှာရေးတာထက်အဲဒီဟုတ်တယ်ဒီကိုရဲ့ website မှာ link တင်ထားတယ်ဘာပို့ပြီးတော့ကျွန်တော်ရဲ့ artwork တွေကျွန်တော်ကျွန်မရဲ့ design တွေကိုကြည့်ချင်ပါဆိုဒီ link ကိုတွားပါကျွန်တော်ရဲ့ coding skill တွေသိချင်ပါဆိုဒီ link ကိုတွားပါပါအဲ့ဒါဆိုလို့ရှိရင်အော် okay coding တွေအများကြီးလုပ်ထားတယ် soft လုပ်ထားတယ်အာဟို graphic design ဆိုလည်း animation တွေအများကြီးရှိတယ်ဆိုတော့ cartoon ဆွဲထားတာတွေအများကြီးရှိတယ်ပေါ့နော်အဲ့လိုမျိုးအာ portfolio ရှိတာအကောင်းဆုံးပဲ
နောက်တစ်ခါကျတော့ဒီအလုပ်ကတစ်ခုနဲ့တစ်ခုမတူပေါ့လေကိုကရှောက်မဲ့အလုပ်တွေအများကြီးဖြစ်တဲ့ခါကျတော့တစ်ခုနဲ့တစ်ခုကအာမတူတဲ့ခါကျတော့ဒီအလုပ်လျှောက်တဲ့ခါမှာဒီအလုပ်ပေါ်မူတည်ပြီးတော့ပေါ့နော်ဒီ resume ထဲမှာဘာတွေကိုအသားပေးပြီးတော့ပြောဖို့လိုတယ်လို့ရောအကြံပေးနိုင်တယ်ရှင
်။ဟုတ် career assessment လုပ်ပြီးပါပြီ။လုပ်ပြီးပါဆိုတော့ကိုကဟုတ်ပြီ။ကိုက sales ဘက်မှာတွန်းတယ်ပေါ့။အဲဒါဆိုလို့ရှိရင်လည်းဘာ sales ဘာရောင်းမှလဲဘယ်လို field ထဲမှာတွန်းခြင်းလဲပေါ့။ဒါပေမဲ့အဲအဲဆိုရင်ကိုကအလုပ်3-5လုပ်ဦးပေါ့နော် job role 4-5ခုရှောက်မယ်ဆိုရင် resume ကိုတော့3-4ခုပြင်ထားတယ်ဒီတမှတ်တဲ့ resume တခုတည်းမဟုတ်ဘဲနဲ့ဥမာမှာ sales ဘက်မှာဆိုလို့ရှိရင် medical sales ပေါ့ဆေးရုံပစ္စည်းတွေနဲ့ပတ်သက်တဲ့ဟာအားပေးရဆိုရင် medical fee နဲ့ပတ်သက်တဲ့ကိုယ့်ရဲ့ experience ကိုပို့ပြီး highlight လုပ်ပေါ့နော်တခြားအယုံသုံးပစ္စည်း sales အမှာပါ procurement အဲ့လိုပုံစံမျိုးဆိုလို့ရှိရင်လည်း supply chain ပေါ့အဲ့ဒီဟာမျိုးကိုတွားတဲ့ resume မျိုးပေါ့ကိုယ့်ရဲ့ cover letter ကိုလည်းအဲ့လိုမျိုး cater လုပ်ပြီးတော့ရေးထားမှာပေါ့နော်ဒီတိုင်းတတ်တမှတ်တဲ့အခုဘယ်ဟာရှောက်ရှောက်ဒီ resume ထပ်စာလို့ရှိရင်ပို့ပြီးတော့ curated လုပ်ထားတဲ့ resume ပို့ပြီးတော့ targeted လုပ်ထားတဲ့ cover letter ပို့ပြီးတော့visibility ရပါတော့မှာ
ဆိုတော့တော့ my therapy ကိုရာရဒီလိုမျိုးအလုပ်လိုချင်တဲ့သူတွေအတွက်ကိုအကူအညီပေးနေတာခုနှစ်နှစ်လောက်ဒီလှုပ်သက်ဟိုတက်ဟိုစာအတွေ့အကြုံရှိနေပြီဆိုတော့ကိုယ့်ရဲ့ဒီအကူအညီပေးခဲ့တဲ့အတွေ့အကြုံရပါတော့ဟိုတတိထားတင်တာရှိတဲ့ကိစ္စမျိုးတွေကိုလည်းပြောပြလို့ရမှာရှင
်ဒီတတိထားတင်တာကတော့ညီမဆိုလဲကြောက်ခဲ့ပါတော့ငါရပါမလားအဓိကတော့ကိုကကိုအလုပ်အများကြီးထောင်ချီလျှောက်တာတဲ့ကိုဘယ်အလုပ်တွေဟိုကိုရှောက်ရမလဲကိုနဲ့အားတာတဲ့အလုပ်မျိုးပါတော့အဲ့ဒီဟာမျိုးတွေးတတ်ရမှာပေါ့ top အကြီးကြီးလျှောက်တာလဲရှောက်ဒါပေမဲ့ तू ကဟို probability ပေါ့အမှန်ရယ် company site အမျိုးမျိုးကိုအကောင်းဆုံးရှောက်ပါတော့ banking မှာဆိုလဲ bank အကြီးရှိတယ် bank of america ရှိတယ်သူက message ရှိတယ် HSBC ကိုအဲ့လိုပုံစံမျိုးပါအသေးလေး local bank ကြီးလဲရှောက်လို့ရတယ်ဆိုတော့ probability အရာကိုကဒီအချက်တွေကို cover လုပ်ထားလို့ရှိလို့ရှိရင်အလုံးလျှောက်တာကဘယ်လိုပဲပြောပြောလည်းမလား interview ကကျင်းပြီးတော့ရမှာပဲเนาะကိုတော်တာမတော်တာထက်ဒီ probability gain ကိုတိမယ်ဆိုလို့ရှိရင်တော့ဟိုကောင်းတော့ပေါ့
ဆိုတော့နောက်တစ်ခုမေးချင်တာကအခုအမေရိကန်မှာရှိတဲ့တက္ကသိုလ်တွေမှာပေါ့နော်မြန်မာနိုင်ငံကနေလာပြီးတော့ကျောင်းတက်နေကြတဲ့ကျောင်းသူကျောင်းသားတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဒီအလုပ်ခိုင်ခွင့်လန်းနေကြနိုင်ဖို့အတွက်ကဟိုအလုပ်လျှောက်မယ်ဆိုရင်အထူးကသူတို့အတွက်ကဒီ visa နဲ့ပတ်သက်လို့ limitation ရှိတာပေါ့လေဆိုတော့အဲ့ဒါအဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဘာတိသင့်တယ်လို့ပြောလို့ရလဲရှင်
ဟုတ်ဟို website တွေအများကြီးရှိရမှာဥမာဘယ် company တွေက H1B sponsorship ပေးလဲဆိုတာရှာထားလို့ရပါတော့เนาะဒီလိုမျိုးဟိုဆန်းရန်တမ်းကြီးရှောက်มาတဲ့ okay ဒီ company အခုတရားရှိရဒီခုတရားက H1B sponsorship ပေးရဆိုရင်သူတို့ဆိုမှရှိရ job position မှာရှောက်တာပို့ပြီးအလုပ်ရဖို့ chance ကပိုများပါပေါ့เนาะဆိုတော့အဲ့ website လေးညီမ share ပြပါမယ်အများကြီးရှိပါတော့ website တွေကဥမာဆိုရင်ဒီက website တခုပေါ့เนาะညီမကအဲ New York ကိုပြထားတယ်New York ကိုရှာတာလွန်ခဲ့တဲ့3နှစ်ကဘယ် sponsorship ပေးတဲ့ဟာပေါ့เนาะ အဲ့ဒါဆိုလို့ရှိရင်အာ search လုပ်လိုက်လို့ဆိုလို့ရှိရင် company တွေထွက်လာလိမ့်အဲ့မှာ Arnes and Young Infosys the light ပေါ့နော်ဒီ company တွေညီမကူလုပ်နေတာ capture ပြန်လိုက်အဲ့ဆိုဒီ company တွေက H1BP ရဲ့ company ကိုရေးထားတယ်အဲ့ဒါဆိုလို့ရှိရင်သူတို့ကထွက်တဲ့အာ job position တွေသူတို့မှတ်မဲ့အလုပ်တွေပဲရှောက်ပေါ့နော်အဲ့ဒါဆိုရင်အလုပ်ရဖို့က chance ပုံများမယ်
နောက်တစ်ခုကဒီအမေရိကန်မှာပေါ့နော်ဒီဟိုဒီ resume CV တွေကိုအခါကျင်းကလေးယူပြီးတော့မှတကယ်ကိုပြန်နေအောင်လို့ရေးပေးတဲ့ဝန်ဆောင်မှုတွေလည်းရှိပါတယ်ဆိုတော့အဲ့ဒီဝန်ဆောင်မှုတွေကိုတုံးမယ်ဆိုရင်ကောဟိုတကယ်ပဲပေါ့နော်အလုပ်ရှင်တွေကိုဆွဲဆောင်နိုင်တဲ့လျှောက်လာမျိုးရောတကယ်ဖြစ်လာရှင
့်ဟုတ်အတိုင်းကတစ်ခုကျတော့ထိရောက်ပါရမှာဒါပေမဲ့ညီမကတော့ကိုယ့်ဘောက်ကိုရေးတာပို့ပြီးတော့အားတာကိုရေးတော့ကိုဘောက်မေးလို့ရှိရင်ပြောလို့ရပါပေါ့နော်ပြီးတော့လေခုနဟိုဟိုအဓိက measurable ဖြစ်ဖို့လိုတယ်ဒါမှမဟုတ်ကိုကစလုံးမရေးတတ်ဘူးတချို့စလုံးကြီးကောင်းကောင်းမသုံးတတ်ဘူးပေါ့နော်စလုံးလှလှလေးသုံးကျင်နေဆိုတော့နောက်ဆုံးကျမှ proof reading သွားပေါ့နော်ကိုကတော့အရင်ကြီးအကျန်းချပြီးတော့မှအဲကျောင်းမှာလည်း career officer ရှိရယ် professor ရယ်လည်း resume ကိုညီ download ရတယ်နော်ဥပမာဒါမှမဟုတ်ကျောင်းမတက်ဘူးအပြင်မှာဆိုလို့ရှိရင် public library မှာ resume workshop တွေရှိတယ်အဲ့ဆိုတော့အဲ့ဒီ resources တွေကိုတုံးမှာအကူညီတောင်းမှာပေါ့နော်ဟိုကူညီရတဲ့လူတွေအများကြီးရှိပါတယ်မှာဟိုပေါ့နော်တယောက်တည်းငါမရေးတတ်ဘူးအဲ့လိုမျိုးစိတ်ထဲမှာထားပါတယ
်ဒါကတော့ဒါလျှောက်ခွာဟိုအလုပ်လျှောက်ဖို့လျှောက်လာတင်တဲ့အဆင့်ပေါ့လေဆိုတော့တကယ်လို့လျှောက်လာတင်လိုက်ပြီးဒုတိယအဆင့်ကတော့ကိုယ့်ကို interview ခေါ်ခံရတဲ့အချိန်ပေါ့လေဆိုတော့အဲ့လိုမျိုးအချိန်ရောက်လာရင်ရောဒီ interview ခေါ်ခံရတဲ့အခါမှာရောစောင်းရံရှောင်းရံပေါ့နော်ဘာတွေအချက်တွေအဓိကအသိတင်တယ်လို့ပြောနိုင်ပါလဲရှင့်
interview ကတော့ဟိုအေးစစ်စိတ်နည်းနဲ့ထားဖို့ဖြေဖို့ပါပဲပြီးတော့လည်း entry level အခုမှကျောင်းပြီးရဆိုတော်တော်များများဟိုဟာ easy ဖြစ်ပါတယ်အရင်ဟိုကျောင်းကပ်ပြီးတော့မမေးပါဘူးအဓိကက problem တစ်ခုကို solve ဖြစ်မယ်ဘယ်နေရာမှာမဆိုပါသူကမေးမှာပေါ့ဒီပုံစံအောင်နေရောက်ခဲ့လို့ရှိရင်ဘယ်လိုဖြေမလဲပေါ့နော်ဆိုတော့ logic ဟိုကောင်းကောင်းတွေးတတ်တယ်အေးစစ်စိတ်နဲ့တွေးပြီးတော့ဖြေနိုင်တယ်ရှင်အဆင်ပြေပါမသိရင်လည်းမသိဘူးပြောပါဒါပေမဲ့ကျမကတော့ကျွန်တော်ကတော့ဒီဟာကိုအကောင်းဆုံးဘယ်လိုဖြေမလဲပေါ့အဲ့လိုမျိုး answer ပေးနိုင်နေဆိုရင်မယ် interview ကအဆင်ပြေပါတယ
် corporate recruiter corporate လောက်ကရှောက်ခွေပေးသူမှဖုံးပြတော်ရဖြစ်ဖြစ်ပါရဲ့ရှင်အလုပ်ရှာနေကြသူတွေအတည်လည်းဒီအလုပ်နဲ့ပတ်သက်လို့ကိုလေ့လာခဲ့ဖို့တည်းမြလုပ်ခဲ့ဖို့တည်းမြအသေးမွှားလေးကအစား online profile ပေါ်မှာဒီထင်သာမြင်သာဖြစ်နေအောင်လို့လုပ်ထားဖို့လိုသလိုဒီအလုပ်နဲ့ပတ်သက်လို့ကိုအနေနဲ့အောင်မြင်မြင်နဲ့လုံနိုင်စွမ်းရှိတယ်ဆိုတာကိုလည်းရရဲဝဝပြောပြထားဖို့သိအရေးကြီးတယ်လို့သူကအကြံပြုပါတယ်ရှင်။အလုရှာနေကြသူတွေအလုံးကံကောင်းကြပါစေရှင်။ကျွန်မစုမြတ်မမ
။မစုမြတ်မစီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့စက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမှုပညာလောကကထူးခြားတဲ့သတင်းတွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတင်ဆက်ပေးထားပါဗျာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပ
ါ I miss the sea.I miss waking up every morning, wondering what.
Indiana Jones ရုပ်ရှင်ကားရဲတွေကိုစွန့်စားစကားကြိုက်သူတွေမှတ်မိကြမယ်ထင်ပါတယ်။ကမ္ဘာကျော်ကန်ချုပ်ရှင်ပွဲတော်မှာလွန်ခဲ့တဲ့15နှစ်ကပြသခဲ့ပြီးတော့ဒီနှစ်ပွဲမှာဇကားတင်နဲ့ပြန်ရောက်လာမယ်လို့ပွဲတော်စီစဉ်သူတွေကအေဖီလာအစောပိုင်းကပဲပြောသွားတာပါ။ Indiana Jones ရုပ်ရှင်ကားက1981ခုနှစ်မှာပထမဦးဆုံးဇကားထွက်တာဖြစ်ပြီးတော့ရုပ်ရှင်ကားလေးကားထွက်ပြီးရမှာနောက်ဆုံးတကားIndiana Jones and the Cannon of the Crystal Skull Indiana Jones နဲ့တလင်းအယူကောင်းဇကားက2008ခုနှစ်မှာပြသသွားတာဖြစ်ပါတယ်။ဒီနေ့2023မေလ18ရက်နေ့မှာကန်ရုပ်ရှင်ပွဲတော်မှာပြသမဲ့ဇကားသည့် Indiana Jones and the Dial of Destiny Indiana Jones နဲ့ကန်ကြမ္မာစဝိုင်းရုပ်ရှင်ကောင်းမှလည်းထုံးစံတိုင်းမင်းသားကြီး Harrison Ford တရုပ်ဆောင်ထားပါတယ်။အသက်80ရှိဖြစ်တဲ့မင်းသားကြီး Harrison Ford ရဲ့အမှုပညာဆွမ်းဆောင်မှုတွေကိုလည်းဒီပွဲတော်မှာဂုဏ်ပြုမှာဖြစ်တယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်။ဒီဇကားကိုတော့ Director James Mangold ကရိုက်ကူးတင်ဆက်ပြီးတော့ဒီဇကားအတွဲထဲမှာ Director Steven Spielberg ရိုက်ကူးတာမဟုတ်တဲ့ပထမဦးဆုံးကဖြစ်မှာပါ။ပ
ပြီးတော့ပါရမောက်ရုပ်ရှင်ထုတ်လို့ရေးတာထုတ်လို့တာမဟုတ်တဲ့တကားတဲ့တော့အင်ဒီယာနာဂျွန်စ်ရုပ်ရှင်ကလည်းဖြစ်ပါတယ်ဒီစကားမှာအရင်ကနှစ်ခါမှဆယ်လာဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ခဲ့တဲ့မင်းသားကြီးဂျွန်ရီစ်ဒေးဗစ်လည်းပြန်ပြီးတော့ပါဝင်ပါတယ်ဒီစကားကိုကန်စ်ရုပ်ရှင်ပွဲတော်မှာပြသပြီးတဲ့နောက်ဇွန်လ20ရက်နေ့မှာတော့ကမ္ဘာတဝန်းရုပ်ရှင်ရုံတွေမှာရ
တချင်ကကဘာကျော် American Supermodel Brooke Shields ရဲ့ဘဝဇာတ်ကြောင်းမှတ်တမ်းရုပ်ရှင်ကိုမိတ်ဆက်ပွဲပြတာတော့ဒီလိုဘဝဇာတ်ကြောင်းပြန်ပြောရတာမခက်ခဲပါဘူးခက်ခဲတဲ့ဘဝအချိန်တွေကြော်လွန်ပြီးသွားပါပြီလို့ Brooke Shields ကပြောသွားပါတယ
် In a way it really didn't take a lot of courage living the life I think took courage
ဘဝကိုရှင်သန်နေထိုင်ဖို့ဆိုတာတတ်တိရှိဖို့လိုပါတယ်လူတိုင်းတတိနဲ့ရှင်သန်နေထိုင်ကြရတာမလို့ဒါကိုအားလုံးနားလည်ဖို့လိုတာပါဒီရွယ်ရောက်လာပြီဆိုမှတော့တော်တော်တတိရှိထားရပါတယ်လို့ AP သတင်းဌာနကမလောက်ကောင်မှသူပြောသွားခဲ့ပါတယ်ဒါမဲ့လည်းရိုက်ကူးထားတဲ့အကွက်တွေကိုပြန်ပြီးတီးချက်တာမှပါဝင်ရတာသူ့အတွက်မလွယ်လှပါဘူးအဟောင်းတွေအစ်တတဖန်ပြန်ခန်းစားရတာဖြစ်ပါတယ်သူ့ရဲ့မှတ်တမ်းရုပ်ရှင်ကိုမလ29ရက်နေ့ကအထူးအမိတ်ဆက်ပွဲပြသခဲ့ပါတယ်မှတ်တမ်းရုပ်ရှင်နာမည် Pretty BabyBrooke Shields ဖြစ်ပြီးတော့ပြသချိန်2နာရီ15မိနစ်ကြာပါတယ်။ဒီကောင်ကိုဒါရိုက်တာ Lana Wilson ကရိုက်ကူးပြီးတော့အပိုင်းနှစ်ပိုင်းလာမှာပါ။
She catapulted into the world of adult sexuality.
ဆက်တနည်းအရွယ်ငယ်ငယ်လေးတွေကမိန်းကလေးတူရဲ့အလောင်းပေါကိုလရင်သားပေးဖော်ပြခံရတဲ့အနေအထားကနေပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုနဲ့ယက်တည်နိုင်တဲ့အနေအထားထိရောက်အောင်လို့ဘလို့ကြော်ဖြတ်ခဲ့ရလဲဆိုတာရိုက်ပြထားပါတယ်။သူခံစားကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုလည်းဒီကောင်မှသိရမှာပါ။သူ့ရဲ့မှတ်တမ်းရုပ်ရှင်Pretty Baby Brooke Shields ကိုတော့ Hulu Online ရုပ်သံလိုင်းမှာဧပြီလ3ရက်နေ့ကနေစတင်ပြသနေပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
us ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်လေးဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတက်လှည့်ပြပေးပါမယ်ရှင်
။မြန်မာစစ်ကောင်စီကခံဝင်နဲ့လွတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးပုံမှန်နဲ့ကြားခံရတဲ့အကျဉ်းသားတချို့အ ਨੇ အချင်းပါတယ်ဆိုတဲ့ကဏ္ဍဦးသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့အတိအကျအရေးအတွက်ကိုတော့မသိရသေးပါဘူးအင်းစိန်တော်ကလွတ်မြောက်လာသူ200ကျော်ထဲမှာတော့နိုင်ငံရေးအကျဉ်းသားမပါဝင်သလောက်ပဲလို့အကျဉ်းထောင်နဲ့နှိစက်သူတူက VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲ့ကူညီဖြည့်ရှင်းနိုင်ရေးနဲ့စစ်ကောင်စီအားနည်းသွားအောင် PR တိုးပေးရေးဂျပန်အစိုးရခေါင်းဆောင်တွေနဲ့ဆွေးနွေးဖို့လာမယ့်ဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်မယ့်အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အရူအင်ဒရူးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကဝါဒေသမှာတံဖြူထုတ်လုပ်မှုဆိုင်ငံ့မဲ့သတင်းကြောင့်ကမ္ဘာဈေးကွက်မှာရိုက်ခတ်သွားပါတယ်တနင်္လာနေ့ကလန်ဒန်ဈေးကွက်မှာတံဖြူဈေးဟာဖေဖော်ဝါရီလနောက်ပိုင်းကစပြီးအမြင့်ဆုံး 9.2% ခန့်လုံးကျော်တက်ခဲ့ပြီးတော့တဒံကိုဒေါ်လာ 28,000 အထိဈေးပေါက်ခဲ့ပါတယ်ကမ္ဘာမှာတံဖြူထုတ်လုပ်မှုအများထဲမှာမြားစုထဲမှာမြန်မာနိုင်ငံဝါဒေသကတံဖြူထုတ်လုပ်မှုကိုဆိုင်းငံ့မဲ့အကြောင်းဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ WUWSA ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kila Williams နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာနှစ်စန်းတရနေ့မှာဒီတစ်နှစ်တာပါလာကာလပတ်လုံးမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပရာဝေးကွာကြပါစေရှင်
တန်နေတော့